Syria နဲ့ Iran နိုင်ငံတွေ အတွင်း မှာ ရှိ နေတဲ့ IS Islamic စစ်သွေးကြွတွေ အပေါ် ညံပေါင်း တပ်ဖွဲ့တွေက လေကြောင်း တိုက်ခတ်မှုတွေ ပြုလုပ် နေတာနဲ့ အတူ တူရကီ လေကြောင်း ပိုင်တဲ့ အတွင်း American F-16 တပ်လီယာဉ်တွေ ချထားလိုက်တယ် ဆိုပြီးတော့ American စစ်ဖက်ဆိုင်ရာ တာဝန် ရှိသူတွေက ပြောဆိုလိုက်ပါတယ် IS စန့်ကျင် တိုက်ခတ်ရေး အတွက် In Silik Leader အခြေစိုက် စခန်းမှာ ဖွင့် ထားပြီးတဲ့ အကြောင်း တူရကီ အစိုးရက ပြီးခဲ့တဲ့ လ အတွင်း မှာ ကြေညာခဲ့ပါတယ် တချိန်ထဲမှာပဲ တူရကီ လေတပ်ကလည်း IS Islamic စစ်သွေးကြွတွေနဲ့ cut ခွဲထွက်ရေးအုပ်စုတွေကို PKK တွေကို လေကြောင်းကနေ တိုက်ခတ်မှုတွေ ပြုလုပ်နေတာပါ အီတလီ နိုင်ငံ Aviano လေတပ် အခြေစိုက် စခန်းကနေ American F-16 တိုက်လေယာဉ် 6 စီးနဲ့ အမှုတန်း 300 ကို တူရကီ အခြေစိုက် စခန်းကို ဖြန့်ချခဲ့တာဖြစ်တယ် ဆိုပြီးတော့ စစ်စခန်းရဲ့ ကြေညာချက်မှာ ဖော်ပြထားပါတယ် ISD ပေါ် လေကြောင်းကနေ တိုက်ခတ်မှုတွေ ညလုံးပေါက် ဆက်လက် ပြုလုပ်ခဲ့ပြီးတော့ American လေတပ်က Iran နိုင်ငံ အတွင်း တိုက်ခတ်မှု 16 ကြိမ်နဲ့ Syria နိုင်ငံ အတွင်း မှာ တိုက်ခတ်မှု 9 ကြိမ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ် American တပ်တွေဟာ ပထမ ဦးဆုံး အနေနဲ့ တူရကီ နိုင်ငံ အတွင်း ကနေ တဆင့် Syria နိုင်ငံ အတွင်း ကို drone တွေနဲ့ တိုက်ခတ်မှုကို ဗိုလ်ကူး တွေမှာ ပြုလုပ်ခဲ့တယ်လို့ Pentagon စစ်ဌာနချုပ်က ပြောပါတယ် အဲ့ဒီနေ့မှာပဲ American drone ယာဉ်တွေ စစ်လေယာဉ်တွေဟာ တူရကီ နိုင်ငံ တောင်ပိုင်းကို စတင်ပြီးတော့ ဆက်ရောက်လာခဲ့တယ်လို့လည်း ပြောပါတယ် တူရကီ နယ်စပ်နားက Syria ထဲမှာ ရှိနေတဲ့ IS Islamic စစ်သွေးကြွတွေကို စစ်ဆင်ရေး တခုကို တူရကီ နဲ့ အမေရိကန် ပူးတွဲပြီးတော့ ပြုလုပ်ခဲ့ကြဖို့ စီစဉ်နေကြပါတယ်